မြန်မာနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေနဲ့အကျန်းဖတ်မှုတွေကလည်းနေရာနှက်မှာကြုံနေရတာကြောင့်လူသားပေးထုတ်ကအချက်အသေးတရရေးပို့ပြီးတော့ဆိုးလာနေတယ်လို့နိုင်ငံတကာလူသားချင်းစာနာအကူအညီပေးရေးအဖွဲ့16ဖွဲ့ကပူးတဲ့ကြေညာချက်ထုတ်ပြန်သတိပေးလိုက်ပါတယ်။အတိပြုထားတဲ့ကိုဗစ်ကြောင့်သေဆုံးသူတွေရဲ့60ရာခိုင်နှုန်းဟာပြီးခဲ့တဲ့တစ်လထဲမှာတင်သေဆုံးခဲ့ကြတာဖြစ်ပြီးအတိပြုလူနာအရေးအတွက်ဟာလည်းပြီးခဲ့တဲ့နှစ်လအတွင်းနှစ်ဆတိုးလာခဲ့တဲ့အကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့တွေရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တချိန်တည်းမှာလဲစစ်တပ်အာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နေ့ကစလို့ကျမ်းမာရေးဝန်ထမ်းတွေအကြမ်းဖက်ခံရတာချင်းချောက်ခံရတာတွေရှိနေပြီးကချင်ပြည်နယ်ကနေမန္တလေးရန်ကုန်စတဲ့မြို့ကြီးတွေအထိနေရာဒေသတွေမှာစေယုံစေကန်းတွေပိတ်ထားတဲ့အကြောင်းနဲ့ဆရာဝန်400ကျော်နဲ့သူနာပြု180ကျော်ဖမ်းဝရမ်းထုတ်ခံထားရတဲ့အကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။လူအသက်တွေဆုံးရှုံးနေရပြီးအတိတ်ဒုက္ခခံစားနေကြရတာကြောင့်မြန်မာပြည်သူတွေအတွက်ကျန်းမာရေးစောင့်ရှောက်မှုတွေနဲ့စာနာမှုအကူအညီတွေအရေးတကြီးလိုအပ်နေတဲ့အကြောင်းနိုင်ငံတကာအကူအညီပေးရေးအဖွဲ့16ဖွဲ့ကပူးတွဲသတိပေးလိုက်တာဖြစ်ပါရဲ့ရှင်။